ကချင်ပြည်နယ်ဖားကံမြို့နယ်ဆယ်စင်းကျေးရွာမှာဩဂုတ်လ9ရက်နေ့တိုက်ပွဲဆက်လက်ဖြစ်ပွားခဲ့ပြီးစစ်ကောင်စီက၄ချောင်းကတိုက်ခိုက်တာတွေရှိခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်။တိုက်ပွဲတွေထပ်ဖြစ်လာတာကြောင့်ဆယ်စင်းရွာမှာဒေသခံပြည်သူတချို့ပိတ်မိနေတာတွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။ဖားကံမြို့နယ်ဆယ်စင်းကျေးရွာမှာပြီးခဲ့တဲ့လကလေးကတိုက်ပွဲတွေဖြစ်ပွားပြီးစစ်ရေးတင်းမာမှုရှိနေရာကတနင်္လာနေ့ကစစ်ကောင်စီတပ်စခန်းနဲ့ရှမ်းပြည်တပ်ဖွဲ့ SNA ရဲ့တပ်စခန်းတွေကိုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ကတိုက်ခိုက်ခဲ့တယ်လို့အင်္ဂါနေ့မှလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့တာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အဲ့ဒီစစ်ပင်းကတိုက်ပွဲတွေစစ်ဖြစ်ပါတယ်အဒီကတော့အဲ့ဒီရေးစခန်းကိုတော့တိုက်တဲ့အခြေအနေကနေတိုက်ပွဲတော့စစ်ပင်းမှဖြစ်သွားတယ်လို့ကြားပါတယ်ခင်ဗျာစစ်ကောင်စီဘက်ကလည်းရေချောင်းနဲ့တိုက်ခိုက်တဲ့အခြေအနေရှိပါတယ်ခင်ဗျ။ညနေပိုင်းတနင်္လာကိုအချိန်နောက်မှာဂျက်ဖိုက်တာနဲ့လာတယ်လို့ပြောတယ်။ဘယ်နှစ်ချင်းဆိုတာတိကျတော့မသိဘူး။ဒါပေမဲ့ဒီနှစ်ချင်းသုံးချင်းနောက်ပတ်စမှဘုံကျဲတယ်လို့တရင်ကတော့ရပါတယ
်။ဩဂုတ်လ၈ရက်နေ့မနေ့တနင်္လာလောက်အချိန်မှာ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဆယ်စင်းရွာကစစ်ကောင်စီတပ်စခန်းတစ်ခုနဲ့SNA တပ်စခန်းနှစ်ခုကိုသိမ်းပိုက်ခဲ့တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လလေလောက်ကလည်းဆယ်စင်းရွာမှာစစ်ကောင်စီ SNA ပူးပေါင်းတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေချောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်ဇူလိုင်လတိုက်ပွဲပြင်းထန်ခဲ့ပြီးနောက်ဒေသခံဆယ်စင်းရွာသားတွေပါကံမြို့နယ်ဟောင်းပါနဲ့တာမခန်ကျေးရွာမိုးညင်းမြို့နယ်အင်းတော်ကြီးဒေသဘက်တွေကိုတင်းရှောင်တာတွေရှိခဲ့ပြီးနောက်ပိုင်းတိုက်ပွဲတွေပြန်ငြိမ်သက်ချိန်မှာတချို့ကနေရက်ပြန်လာတွေလည်းရှိခဲ့ပါတယ်။ဆယ်စင်းရွာသားတွေနဲ့ဆက်သွယ်ရှိသူတဦးကတော့ဆယ်စင်းရွာတွင်းမှာပိတ်မိနေသူတွေရှိကြောင်းအခုလိုပြောပါတယ်
။ဒီနေ့ကတော့လေငယ်တော့တော်တော်ကိုဟောက်ရိုက်တယ်။နှစ်ပြီးတစ်ခါတစ်ပြီးတစ်ခါနဲ့ကို၅က၆ခါတော့ရှိတော့ဘုံထတာပေါ့လေနော်။ဟိုမှာပိတ်မိကုန်ပြီတွေ့လို့မရကုန်တော့ဘူးလို့ကြားတယ်။အဲ့ဒီနှစ်ပိုင်းကတော့ချိန်လို့ရတယ်။အခုနှစ်နာရီလောက်ပတ်စားပြီးတော့ပြန်ချိန်လို့မရတော့ဘူးဖြစ်နေရတော့အဲ့တော့ဘေးနားလေးရရွာဒီကိုဟိုဟိုလာခဲ့ကြအောင်ပါညာနဲ့ဖုန်းတွေပိုင်းဆက်တယ်လို့လည်းအဲ့လိုလည်းကြားနေတယ
်အချားဒေသခံကူညီသူတူဦးကလည်းတိုက်ပွဲဖြစ်ပွားပြီးနောက်မှာဆယ်စင်းရွာသားတွေဟာထပ်မံတင်းဆောင်ဖို့ဆက်သွယ်လာတာရှိကြောင်းပြောပါတယ
်ခဏနေကျွန်တော်ဖုန်းဆက်နေကြတာဟာဟိုတချို့လည်းအိမ်ညမန်တယ်လို့ပြောတယ်ရွာတော့ဖြစ်တယ်လို့ပြောတယ်အဲ့နဲသူတို့လာကျင်တာပေါ့လေတာမခံတဲ့ကိုလာကျင်တာမဖြစ်မနေလာမယ်ဆိုတော့ကူညီရမှာပေါ့ကျွန်တော်ကလည်းဒီဘက်မှာလည်းအဲ့တနင်္လာတော့ဟိုကူညီထားတာပေါ့လေတော့တော့ခေါင်းပါနဲ့တံခါးပေါ့နော်200ကျော်လောက်တော့ရှိရဟုတ
်ကချင်ပြည်နယ်မှာဒီရက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါပြီးခဲ့တဲ့10ရက်နေ့ကနမ်တီမြို့အထက်တန်းကျောင်းမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့သလို9ရက်နေ့ကတော့မြေကြီးနားမြို့ပါလနာရက်ကွက်ကနယ်မြေရဲစခန်းကိုဝင်ရောက်တိုက်ခိုက်တာရှိခဲ့ပါတယ်ဝိုင်းမော်မြို့နယ်အတွင်းမှာတော့ဇူလိုင်လဇန်းကလေးကတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေသလိုအခုချိန်ထိလည်းစည်ရေးတင်းမာမှုမြန်မာနေစေဖြစ်ပါတယ်ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ